နဲ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးစာတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။ကျမတို့စီကို Messenger ကရေးလာတဲ့စာတစောင်မှာတော့စုရင်မင်းစီကစာဖြစ်ပါတယ်။ကျမအဖိုးကအသက်83နှစ်ပါဆိုပြီးတော့သူ့ရဲ့အဖိုးပြောခိုင်းတာကိုအခုလိုရေးလာပါတယ်
။မင်္ဂလာပါရှင် VOA ကျမနာမည်ကစုရင်မင်းပါ။ကျမအဖိုးကအသက်83နှစ်ရှိပါပြီ။အဖိုးကအမြဲတမ်း VOA ကိုနားထောင်တာပါ။ကျမကအဖိုးကြီးကိုမေးလိုက်တယ်။အဖိုးကြီးရဲ့ VOA နားထောင်နေရဘယ်လောက်ကြာလဲ။အဖိုးကြီးဖြေတာကအချိန်များစွာကြာပါတယ်တဲ့။ကျမအဖိုးကြီးကိုပြောလိုက်တာကအဖိုးကြီးအသက်လည်းကြီးရယ်မျက်စိကောင်းကောင်းလည်းမမြင်ရဘူးအဖိုးကြီးတည်းနားမထောင်ပါနဲ့မရဘူးကျွန်တော် VOA အမြဲတမ်းနားထောင်မယ်လို့ပြောခဲ့တယ်ကျမအဖိုးကတကယ် VOA ကိုအားပေးသူတစ်ယောက်ပါအဖိုးကြီးမှလိုက်တာက VOA နားထောင်တဲ့အခါမှာပြည်သူများပေါ်မှာအနေနဲ့အမျိုးမျိုးကြောက်တယ်ပြည်သူများကြုံရတယ်သိရပါတယ်ပြည်သူများနဲ့အတူကျွန်တော်လည်းခံစားရတယ်မြန်မာနိုင်ငံအမြင်ငြိမ်းချမ်းပါစေလို့သူကပြောပါတယ်
โอเคအဖိုးကမှားလိုက်ပါတယ် VOA သတင်းတွေကြောင့်မြန်မာနိုင်ငံအခြေအနေကိုသိရတဲ့အတွက်ကျေးဇူးတင်ကြောင်းပြောလာတာပါမင်္ဂလာပါ VOA ကျွန်တော်ကတော့ရခိုင်ပြည်ကရခိုင်မျိုးသားတစ်ယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေတဲ့တချို့သတင်းဌာနတွေရဲ့ပြုမှုဆောင်ရွက်မှုတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်ဘက်ကနေသုံးသပ်မိတာလေးပြောချင်ပါတယ်ဆိုပြီးတော့စာရှည်တစ်စောင်ရေးလာတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOAကျွန်တော်ကတော့ရခိုင်ပြည်နယ်ကရခိုင်မျိုးသားတယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေကြတဲ့တချို့သတင်းဌာနတွေရဲ့ပြုမှုဆောင်ရွက်နေတာတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်ဘက်ကနေပြီးတော့သုံးသပ်မိတာတွေပြောပြချင်ပါတယ်ကျွန်တော်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးစသဖြင့်အကြောင်းအရာတွေနဲ့ပတ်သက်တဲ့ကိစ္စဝဝသတင်းချက်လက်တွေကိုပြည်သူလူထုအများစုကသတင်းဌာနတွေရဲ့ရေးသားပြောဆိုပေါ်မှာများသောအားဖြင့်ဗဟုသုတယူကြတာကောက်ချက်အယူဆတွေကိုပြုလုပ်ကြတာများပါတယ်ဒီညမှာအခုဟာကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာတချို့သတင်းဌာနကြီးတွေနဲ့အလွတ်သတင်းဌာနတချို့တွေရဲ့ပြောဆိုအရေးသားတွေဟာမြန်မာနိုင်ငံရဲ့အရှုပ်ထွေးကိုပို့ပြီးတော့ရှုပ်ထွေးလာအောင်လုပ်တယ်လို့ဖြစ်နေတာတွေ့ရပါတယ်။တချို့သတင်းဌာနတွေရဲ့အရေးသားပြောဆိုမှုတွေကသူတို့တွေရဲ့စိတ်ခံစားချက်တွေရောထွေးနေတာကိုတွေ့ရပါတယ်။လူမှုတွေကသတင်းတွေကိုကြည့်ပြီးမှနိုင်ငံရေးခံစားချက်တွေကိုစဉ်းစားပြုမှုဆောင်ရွက်ကြတာတွေကိုနေရာတိုင်းတွေ့နေရတယ်ဆိုတော့သတင်းရေးသားပြောတဲ့သတင်းဌာနကပုဂ္ဂိုလ်တွေဟာဒီကာလမှာအထူးသတိထားပြောဆိုဖို့လိုပါတယ်။သတိမထားမိရင်တော့ကိုယ်နိုင်ငံရဲ့နိုင်ငံရေးမိတော့ကိုတက်စီလောင်းတဲ့လို့ဖြစ်တတ်ပါတယ်။သတိချက်စီကျင်ပါတယ်ခင်ဗျာ။ရုံနဲ့နှစ်ပါးလုံးညင်းချမ်းပါစီလို့ VOA ဝိုင်းတော်သားတွေကိုဆွတောင်းမိပါတယ်
။နိုင်ငံမှာနိုင်ငံရေးအရှုပ်ထွေးပေါ်ပေါက်နေချိန်မှာသတင်းဌာနတွေအနေနဲ့အထူးသတိထားပြီးတော့သတင်းတွေကိုမှတ်မှန်ကန်ကန်ရေးသားတင်ပြတင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ပြောလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိတာပါဒီစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်ကျွန်တော်ကစိုးကိုပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ VOA ရဲ့မြန်မာညချမ်းအစီအစဉ်ကိုမလွတ်တမ်းကြည့်ရှုသူတစ်ယောက်ပါတဲ့
မင်္ဂလာပါ VOA ကျွန်တော်က VOA ရဲ့ပြည်သက်တစ်ယောက်ပါအမြဲကြည့်ရှုအားပေးနေပါတယ်ည9:00ရဲ့ VOA မြန်မာညချမ်းကိုမလွတ်တမ်းကြည့်ပါတယ်ဝိုင်းတော်သားတွေတင်ဆက်တဲ့အားလုံးကိုလည်းနှစ်သက်ပါတယ်ကျွန်တော်ရင်ဖွင့်နေတာကတော့ဒီလိုပါဖေဗူလာ1ရက်ကလေးကဖြစ်နေတဲ့ကိစ္စဟာအားလုံးသိပြီးသားပါစပစ်ကလေးကဟိုနိုင်ငံကရှုပ်ချတယ်ဒီနိုင်ငံကရှုပ်ချတယ် ਨੇ တနေ့ပြည့်တော့မှာပါစကသူတို့ထောက်ခံမှုကိုလူညွှန်းရေးလုပ်ပေးပြီးလူလူကဆန္ဒပြပွဲကိုတော့အကြမ်းဖက်တာကားနဲ့တိုက်တာတနက်နေ့ဖြစ်တာအားလုံးသိပါဆိုတော့ ICC တို့ ICJ တို့နိုင်ငံတကာတို့ကိုမေးပေးပါဘလို့ပြမှုမျိုးကျူးလွန်မှမြန်မြန်ကူညီမှာလဲလို့မေးချင်တာပါနေပြည်သူတွေလည်းသိရများနေပါပြီပြောပြပါအောင် VOA
ဘလို့အချိန်မျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ် VOA ကသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ချင်းတိုင်းသားတယောက်မလို့တောတောင်နေကြမွေးဖွားလာရသူဖြစ်ပြီးတော့ဗမာစကားကိုတော့ရေးရေးလေးလေးပြီးပြီးတတ်တာမပြောတတ်တာအမှန်ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့ဓမ္မဘက်တော်သားပြည်သူတွေစီကို VOA ကတစင်သူပြောချင်တာလေးရှိပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတိုင်းအမြန်ဆုံးလွတ်ပြောက်ပါစေလို့ယေရှုနာမအားဖြင့်ဆုတောင်းပါတယ်အဓိကပြောချင်တာက NUG အစိုးရအနေနဲ့အခုလက်ရှိမြေပြင်မှာလှုပ်ရှားနေပြီးစစ်အာဏာရှင်ကိုတော်လှန်နေတဲ့ကလေးတွေကိုအတတ်နိုင်ဆုံးအမြန်ဆုံးထိရောက်တဲ့နီလနဲ့ထောက်ပံ့ပေးဖို့ VOA ကနေတစင်ပြည်သူတယောက်အနေနဲ့တောင်းဆိုပါရစေ။တိုင်းရင်းသားလက်နက်ကင်အားလုံးနဲ့ပြည်သူကာကွယ်ရေးတပ်သားများအားလုံးထိရောက်စွာတော်လှန်နိုင်ဖို့နှီးလန့်လိုအပ်ပါတယ်
။ ဒါကတော့ချင်းတိုင်းရင်းသားသောရရှင်သူရဲ့ဆန္ဒကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနေသားတွေကြားထဲမှာကိုယ်တိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရင်းဖွင့်စာရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်အညာတရဆိုတဲ့တော်ရရှင်ကတော့နင်းနေညာကြောက်ရွံ့နေရပါတယ်ဆိုပြီးအခုလိုရေးလာပါတယ
်ကျွန်တော်တို့ပြည်သူတွေဟာတာသက်တရိတ်ဆန်ယုံတွေကတရိတ်ဆန်တွေနဲ့ထူးမခြားနာဖြစ်နေပါပြီဘဲချင်းတကားတွန်းဖွင့်ပြီးတတ်ခံရမလားအနှိမ့်ဆက်ခံရမလားဆိုပြီးစိုးရိမ်စိတ်နဲ့အသက်ရှင်နေရပါပြီလူခွင့်ရေးဆိုတာမြန်မာနိုင်ငံမှာစာအုပ်ထဲမှာပဲရှိတော့တယ်စာရှည်မှမဟုတ်လို့ဒီလောက်ပါရေးမယ်ဆိုရင်လည်းနေကူအောင်ရေးလည်းပြီးမှမဟုတ်လို့ပါကျေးဇူးပါ VOE
ဆိုရင်ထင်တဲ့နေနေရတဲ့ဘွားတွေကြုံတွေ့နေရပါပြီဆိုပြီးတော့အညာတရတော်ရရှင်ရေးလာတာဖြစ်ပါတယ်ချစ်တဲမောင်ဆိုတဲ့တော်ရရှင်ကတော့သူမကွေးတိုင်းတောင်တွင်ကြီးသူ့ဒေသမှာကြုံနေရတဲ့အခြေအနေကိုအခုလိုရေးလာပါတ
ယ်မြန်မာနိုင်ငံမှာအလုတ်ကင်တွေတွာလာကင်းတွေပိတ်ထားတာကြောင့်ကျွန်တော်တို့မြို့နယ်မှာတော့လောင်ကစားတွေများများတွေ့နေရပါတယ်အများဆုံးကတော့မြို့တစ်မြို့နယ်နဲ့တောင်တွင်ကြီးမြို့တွေပါပဲနှလုံးသုံးလုံးလောင်ကစားတွေကြောင့်ရက်တွေရွာတွေမှာဒိုင်တွေချမ်းတာပြီးရွာသူရွာသားတွေဆင်းရဲကုန်ပါပြီရောင်းသားနဲ့ဒိုင်တွေမရှိရင်ဘယ်သူမှလောင်ကစားလုပ်မှာမဟုတ်ပါဘူး။ဒါကြောင့်မြို့တစ်မြို့နယ်နဲ့တောင်တွင်းကြီးမြို့နယ်ကဒိုင်တွေနဲ့ရောင်းသားတွေကိုအရေးယူပေးပါလို့ VOA ကတစ်ဆင့်ပြောကြားလိုပါရယ်။ဝိုင်းတော်သားအားလုံးစိတ်ဤချမ်းသာကိုကြီးကျမ်းမာခြင်းပြည့်စုံပြီးထာဝရပြောရှင်ပါစေဗျာ
။အခုလိုမျိုးခက်ကြီးမကောင်းချိန်မှာဉာဏ်ပညာကိုတုံးပြီးတော့ online ကနေပြီးတော့လိန်ညာမှုအမျိုးမျိုးကြုံတွေ့နေရလို့အားလုံးသတိပြုမိစေချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။နန်းတော်တော်ဆိုရဲတော်ရရှင်မ
ကျမစီကိုစာတောင်ရောက်လာပါတယ်ဖုန်းကနေတဆင်ပါဒီစာကိုလက်ခံရရှိရင်ဂျပန်နဲ့မြန်မာနိုင်ငံကိုဗစ် -19 အလူရှင်ဌာနတို့ကပေါင်းလှူတဲ့ငွေ9,000ရမယ်အလူရှင်ဌာနမန်နေဂျာကိုဒီဖုန်းကနေဆက်သွယ်ပါဆိုပြီးစာရောက်လာပါတယ်တမီးကိုယ်တိုင်အလိမ်ခံရတာပါနောက်ထပ်လူအများကြီးအလိမ်မခံစေချင်လို့အခုလိုစာရေးလိုက်ရတာပါမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေမကောင်းရတဲ့ကြားကိုဗစ် -19 ရောဂါအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့လိမ်စားနေတဲ့သူတွေရှိနေပါပြီရှင့်ပြည်သူပြည်သားတွေအကုန်တိသွားပြီးတော့မှနောက်ထပ်အလိမခံရတော့မှာပါရှင့်မယုံရင်အဲ့ဒီဖုန်းနံပါတ်ကိုဆက်ကြည့်ရှင့်အလိညာတွေပဲထွက်လာမှာဒီခေတ်ပြည်ကြီးထဲမှာလူလိန်လူညာလှုပ်ရှားတဲ့သူတွေအများများနေပါပြီရှင့
်ဒါတော့ online ကနေအလိခံရပါတယ် Super Korea ဖြစ်ကိုပြောလာပြီးတော့ VOE သောရရှင်တွေလည်းသတိထားမိအောင် Super ရင်းဖွင့်လာတဲ့သောရရှင်ရဲ့စာဖြစ်ပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးရပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါသေးရှင်။ကျမတို့ရဲ့ App နာမည်က VOA Burmese ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နန်းချမ်းမြေကြပါစေရှင်။